ကချင်ပြည်နယ်ဗမော KI မိုးမောင်မြို့နယ်မှာကချင်လူမျိုးရေးတပ်မတော် KIA တပ်တွေနဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ကချင်တပ်တွေရဲ့စခန်းတချို့လက်လွတ်ဆုံးရှုံးခဲ့ရတယ်လို့မြန်မာအစိုးရတပ်တွေရဲ့ရင်နှန်းတွေလည်းခြုံခိုတိုက်ခိုက်ခံနေရတာပါ။ကချင်ပြည်နယ်မန်စီနဲ့ရှမ်းပြည်နယ်နန့်ခမ်းဘက်မှာတော့ဒုက္ခသည် 2,000 လောက်ဟာတရုတ်နယ်စပ်ကိုထွက်ပြေးနေကြရဆဲဖြစ်ပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့ရက်ကတော့ကချင်ပြည်နယ်မန်စီမြို့နယ်နဲ့ရှမ်းပြည်နယ်နန်းခမ်းမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေရကနေဧပြီလ15ရက်နေ့မှာတော့ဗမော်ခရိုင်မိုးမောက်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါတိုက်ပွဲတွေဖြစ်နေတဲ့နေရာမှာအေချာစီယာသတင်းဌာနအတွက်သတင်းယူနေတဲ့ဦးကျွန်ဆန်လင်းကတော့အခုလိုပြောပါတယ
်ဆက်ဖြစ်တာတော့10ရက်နေ့ညနေလောက်ထက်ဆက်ဖြစ်တာ10ရက်17ရက်12ရက်14ရက်ပေါ့ဒီနေ့ဆို15ရက်တောင်ရှိပြီနေတိုင်းလိုလိုဖြစ်နေကြဂျူဂျာဂျူရတော့ပြစ်နေကြဒီနေ့မနက်ကတော့တော်တော်လေး9နာရီကျော်10နာရီလောက်ကနေစပြီးတော့တိုက်ပွဲတွေဖြစ်တယ်ပြောတော့ဘမောခရိုင်မိုးမောင်းမြို့နယ်ပေါ့ဒေသကတော့နမ်ဆိုင်ပေါ့နော်ပြီးတော့ဒီနေကြားကပဲကြားလို့ဆိုကြောက်စခန်းနဲ့လော်ဒန်ကြားနမ်ဆိုင်ရွာပေါ့အဲ့နာမှာဖြစ်ကြတာမင်းမနဲ့တနားကြီးကျော်လောက်ကိုတိုက်ပွဲကြီးကြီးစပြီးတယ
်စခန်းတွေပါကြီးကြားတာတွေရောရှိလား
ခန်းကတော့အရင်တော့ KA နဲ့ဗမာဆွေရနဲ့စာချုပ်ချုပ်ထားတဲ့ဟိုပါပေါ့နော်အတိမတ်ပြသားတဲ့နေရာပေါ့ KIA ပိုင်တဲ့လေခွေးနေနဲ့အဲ့ရ post တစ်ခုတင်းတင်းသွားတယ်တဲ့စစ်တပ်ကအ
င်းအားရောများလား
အင်းအားကတော့သူတို့တရားကြောလို့ရှိတယ်ဒါပေမဲ့သူတို့ဘက်ကအရာရှိအပါပေါ့တော့မနက်က3ယောက်ကြတယ်ပြောတယ
်ကချင်ကကြတာလားမြန်မာဘက်ကကြတာလား
မြန်မာဘက်ကကြတာ
စစ်ကူအတွက်လာတဲ့ဒီစစ်ကားတွေကစစ်ကားတွေကိုလည်းဒီ KIA ဘက်ကနေပြီးတော့ဒီခြုံကိုတိုက်ခိုက်ပြီးတော့ဖောက်ခွဲတယ်လို့လည်းပြောတယ်အဲ့ဒါတွေရောဟုတ်လား
အဲ့အဲ့ဒါတွေတော့ဟုတ်ပါတယ်ဘာလို့ဆိုတော့ดูเวลาลุลุရှင်တော့ဘယ်သူမဆိုကျွန်တော်အမြင်ပြောရမဆိုဘယ်ဖွဲ့စည်းမဆိုကိုယ်နေမိတဲ့ဝင်လာတဲ့လူကတော့ဟိုသူတို့အကြောင်းမကြတော့သူတို့လက်မခံတော့ဒါတိုက်ပွဲတွေကလည်းဖြစ်နေမှာပဲလေ
ဆိုတော့ခုကဒီအဲ့လိုစစ်ကားတန်းနေအဲ့လိုဖောက်ခွဲခံရတာဘယ်နှစီးလောက်များရှိပြီလဲရှင
်ကျွန်တော်သိတာကတော့အားလုံးပေါင်းဆိုတော့၄စီးလောက်တော့ရှိပြီထင်တယ
်ဆိုတော့အခုလက်ရှိအခြေအနေမှာကဒီတိုက်ပွဲဖြစ်တာကမြန်မာဆိုရဘက်ကနေပြီးတော့ဒီစစ်အင်အားတွေတိုးချဲ့လို့ဖြစ်တာလားဒါမှမဟုတ်ရင်ဒီလိုပဲနှစ်ဖက်ရင်ဆိုင်ပြီးတော့ဒီလိုမျိုးသူ့နယ်မြေကိုယ်နယ်မြေနေနဲ့ဒီလိုဖြစ်ကြတာလားဘယ်လိုမျိုးကြောင့်ဖြစ်တာလဲ
ဒီ KIA နယ်နိမိတ်ထဲကိုသူတို့စစ်အင်အားတိုးချဲ့လို့ဒါသူတို့ခြုံကူတိုက်ခတ်ခံထိတာတို့တော့ဒီ ambush မိတာတို့ဒါတွေကတော့ဟိုဖြစ်နေဖြစ်တာရှိတဲ့ဟာပဲလေစစ်အင်အားတစ်ခုမှဆိုရင်တော့ဗမာဘက်ကတော့အကြဆုံးပုံများတယ်ကျွန်တော်ဒီပိုင်းမှာကြည့်တာဆိုလို့ရှင်သမားဘက်ကဆိုဒီမဝိမ့်ဘက်မှာကြာတာပေါ့နော်သူတို့တမ68ကဝင်လာတဲ့ဒီ KIA စစခန်းတွေနဲ့စက်ခွန်ကိုသူတို့ဟိုဝိုင်းစီနေတဲ့အခါမှာသူတို့ကြာဆုံးကကျွန်တော်ဟိုကြားပြီးတလောက်ကတော့40ပတ်ဝန်းကျင်လောက်လို့ကြားတယ်အရာရှိငယ်အရာရှိကြီးတွေလည်းပါတာပေါ့ဒီ
ဒုက္ခတွေတွေကတော့ဒါဆိုပြေးနေရတော့မယ်ပေါ့အခုက
ဟုတ်ကဲ့ဟိုသမားဘက်ကသူတို့ပြန်ကိုဟာဖြစ်တယ်ပေါ့တော့ဒုက္ခတွေတွေပြန်လာပြန်လာမပြန်လာလို့ရှိရင်သူတို့ပြောင်းခင်းနေပေါ့အခုကပြောင်းနဲ့ကြံနဲ့ဆိုက်တဲ့ချိန်လေးနော
်ဟုတ်ကဲ့
ဆိုတော့အဲ့ဒါလေးကြံမလာလို့ရှင်ပြောင်းခင်းနေကြံခင်းနေမီးရှို့ပြမယ်ဆိုပြီးတော့သူတို့ချင်းချောက်တယ်တဲ့အဲ့ဒါအဲ့ဒါကျွန်တော်ပြောပြကြတာမနေ့ကပဲကျွန်တော်အဲ့ဒီဘက်ကဘန်ကမ်ဆိုတာအဲ့ဘက်ကပြန်လာဒုက္ခတဲ့ချိန်တွေကဘလို့ရှိလဲဆိုတရုတ်ကနေခွင့်တော့သူတို့တရုတ်ပြည်ဘက်အချမ်းမှာနေခွင့်တော့ပြီးတယ်ပေါ့မသားမဲ့ဟိုလုံးဝကိုစားဝတ်နေရေးကြားမှရတဲ့ဘာမှဟိုအကူအညီပေးတာမျိုးမရှိဘူးအဲ့ဘက်ကတော့နည်းနည်းဒုက္ခတွေအတွက်ကတော့ဟိုစားရတဲ့ရေနည်းနည်းအခက်အခဲတွေရှိတာတော့ကျွန်တော်တွေ့ခဲ့ရတယ
်လက်ရှိမှာတော့ကချင်နဲ့ရှမ်းဒုက္ခတွေ2000လောက်ရှိနေပြီးထပ်ပြေးနေရစဲမှုအရေးအတွက်ကိုမှန်းလို့မရနိုင်သေးကြောင်းဒုက္ခတွေကိုအကူအညီပေးနေတဲ့ဒေါ်နန်းပေါက်ကဆိုပါတယ
်မတိုက်ရန်စခန်းကနေဒီမှာမဝင်းကြီးစခန်းတို့ပြောင်းတာနဲ့ဆိုရင်နန်းခမ်းတို့ဘာလို့တောင်းပေါ်ရဆိုရင်တော့အကုန်လုံးအကောင်ကျော်2000နီးပါးပဲရှင်မအဖြစ်ပြင်းချင်းဆောင်နေတုံးဆိုတော့အကုန်လုံး data ကအမှန်တရားကမရနိုင်ဘူးရှင
်ဒါကတော့ကချင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတွေပ
ါထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဒီလိုကချင်ဘက်မှာကချင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြအပြစ်ခတ်ရက်စဲဖို့ MBC မြန်မာငြိမ်းချမ်းရေးစင်တာနဲ့ဆွေးနွေးပွဲတွေမှာအဓိကဦးဆောင်ပါဝင်တဲ့ KIA ကချင်တပ်ဖွဲ့ရဲ့ဒုတိယစေဦးစီးချုပ်ဘုတ်ချုပ်ဂွန်မော်ကတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါတယ်။မနေ့ပြန်ဗုဒ္ဓဟူးနေ့မှာတော့ဝါရှင်တန်မြို့ဂျွန်ဟော့ကင်တက္ကသိုလ် CSIS မဟာဗျူဟာနဲ့နိုင်ငံတကာရေးရာဌာနမှာကျင်းပမဲ့ဆွေးနွေးပွဲကိုဘုတ်ချုပ်ဂွန်မော်တက်ရောက်ဖို့ရှိပါတယ်။မြမငင်းချမ်းရေးဆွေးနွေးပွဲအလားအလာနဲ့လက်ရှိကချင်ပြည်နယ်တွင်းအခြေအနေတွေကိုဘုတ်ချုပ်ဂွန်မော်ကရှင်းလင်းဆွေးနွေးမှာဖြစ်တယ်လို့ CSIS ကလည်းထုတ်ပြန်ထားပါတယ်ရှင်။